Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ26ရက်စနေနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို line to meter 1669နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖုံပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ
်။မင်္ဂလာပါကျွန်တော်ရန်နိုင်ပါ။ဆီးရီးယားတိုက်ခံတဘုံအဖွဲ့ခေါင်းဆောင်တို့ဟာတောက်ကြနေကလေကြောင်းတိုက်ခိုက်မှုအတွင်းသေဆုံးသွားခဲ့ပါတယ်။အီရန်နိုင်ငံမှာအကြမ်းချခံထားတဲ့ Washington Post သတင်းစာရဲ့သတင်းတော့ကိုမိသားစုဝင်တွေနဲ့အီရန်အာဏာပိုင်တွေကတွေ့ခွင့်ပေးခဲ့ပါတယ်။တရုတ်နိုင်ငံကမိုင်းတွေပြိုကျမှုမှာပိတ်မိနေတဲ့အလုံသမား17ယောက်ကိုကယ်ဆယ်ရေးအဖွဲ့တွေကကယ်တင်နိုင်ခဲ့ပြီးတော့ကချင်ပြည်နယ်ဖားကံမှာတော့တောက်ကြနေကမိသားဘုံပြိုကျလို့ဒါဇင်နဲ့ချီပျောက်ဆုံးနေဆဲဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုနန်းလောင်တဲ့အထူးကြီးညာပေးမှာဖြစ်ပါတယ်ဗျာ
။ကောင်းပါပြီရှင်။ထိုင်းနိုင်ငံကလက်ကျွန်းလူတက်မှုနဲ့တည်တံချမှတ်ခံထားရတဲ့ရွှေ့ပြောင်းမြန်မာလုပ်သားနှုတ်အမှုကိုကန့်ကွက်ဆန္ဒပြကြတာနဲ့ပတ်သက်ပြီးကြားကြရမှာကတော့
မတရားဖျက်ဆီးတဲ့မြန်မာနိုင်ငံကလွတ်ပြေးလွတ်ပြေးပေါ်အော်ရပြီးရင်ကဘာမကြည်တရှင်းဆိုတဲ့ဒီလောက်ပါပဲဘုံကစကားတော့ပိတ်ထားလိုက်ဆိုတာကလူဘယ်သွားဟိုပါပေးဘာမှတော့မလုပ်ပါဘူးသူကပိတ်ယုံနေတ
ဲ့ဆန္ဒပြသူတူဦးပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်ဒါအပြင်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကအနေရင်လုပ်သားတွေနဲ့တွေ့ဆုံခဲ့တဲ့အကြောင်းနဲ့ကချင်ပြည်နယ်ဖားကန်ကြောက်စင်တူးတဲ့ဒေသကမြေပြိုမှုထပ်မံဖြစ်ပွားခဲ့တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဦးဆုံးတော့ထိတ်တန့်ရောက်တဲ့ဒင်းတွေကိုကိုရင်နိုင်တဲ့နန်းလောင်တို့ကပြောပြပေးပါဦးရှင
်ဆီးရီးယားနိုင်ငံဒမတ်စကပ်စ်မြို့အရှေ့ပိုင်းမှာဖြစ်ပွားခဲ့တဲ့လေကြောင်းတိုက်ခိုက်မှုအတွင်းဆီးရီးယားနိုင်ငံကအင်အားအကောင်ဆုံးသဘုံအဖွဲ့ရဲ့ခေါင်းဆောင်တစ်ဦးသေဆုံးသွားခဲ့ပါတယ်။အစ္စလာမ်တပ်မတော်ကိုတီထောင်သူဇာရန်အလုရှ်ဟာဂူတာမြို့အရှေ့ဘက်ချမ်းမှာရှိတဲ့သူတို့အဖွဲ့ရဲ့ဌာနချုပ်ကိုပြစ်မှတ်ထားတိုက်ခိုက်တဲ့လေကြောင်းထိုးစစ်အတေတွေမှာသေဆုံးသွားခဲ့တာလို့ဆီးရီးယားသဘုံနဲ့အစိုးရကတောက်ချနေမှာကြေညာပါတယ်အလုရှ်သေဆုံးမှုဟာဆီးရီးယားလက်နက်ကိုင်သဘုံအဖွဲ့အတွက်တော့ကြီးမားတဲ့ထိုးနှက်ချက်ဖြစ်ပြီး2016အစောပိုင်းမှာအသစ်ကျင်းပဖို့စီစဉ်ထားတဲ့ညဉ့်ပိုင်းဆွေးနွေးပွဲမှာတိုင်ခင်သမရအဆက်ကိုအထောက်ပံ့ဖြစ်သွားစေခဲ့ပါတယ်ဆီးရီးယားနိုင်ငံရဲ့ညဉ့်ပိုင်းရေးကိုထောက်ခံတဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂကချမှတ်လိုက်ပြီးရပိုင်းအတွက်မှာပဲဒီတိုက်ခိုက်မှုဖြစ်ပွားခဲ့တာဖြစ်ပြီးတော့တိုက်ခိုက်မှုအတွင်းအဖွဲ့ရဲ့တခြားထိပ်ပိုင်းခေါင်းဆောင်တွေပါတည်ဆုံသွားခဲ့ပါတယ်ဒါပေမဲ့ဆီးရီးယားအစိုးရနဲ့သူ့ရဲ့မဟာမိတ်ဖြစ်တဲ့ရုရှားနိုင်ငံတို့ကတော့ဒီအဖွဲ့ဟာသူတို့ထပ်ပို့အစွန်းရောက်တဲ့ IS လို့အဖွဲ့တွေနဲ့ဘာမှတိတ်မကွာတဲ့ဘာသာရေးကိုအခြေခံတဲ့အကြမ်းဖက်အဖွဲ့ဖြစ်တယ်လို့သတ်မှတ်ထားပါတယ်။အတီမပြုတ်နိုင်တဲ့ကနဦးထွက်ပေါ်လာတဲ့သတင်းတွေအရတော့အလုရှာရုရှားတွေဘက်ကလေကြောင်းတိုက်ခိုက်မှုကြောင့်တည်ဆုံသွားတာလို့ဆိုပါတယ်ခင်ဗျာ။
ခရစ်စမတ်အားလရဲ့အဖြစ်မိသားစုနဲ့အတူဟာဝိုင်ကျွန်းကိုရောက်နေတဲ့သမ္မတဘရက်အိုဘားမားဟာမရိန်တပ်ဖွဲ့တပ်စခန်းတစ်ခုကိုလည်းတွားရောက်လည်ပတ်ပါရယ်။ဟာဝိုင်ကျွန်းကခါနေအိုဟေးမရိန်တပ်စခန်းကိုနှစ်စဉ်တွားနေကြအတန်းရောက်သွားချိန်မှာအာဖဂန်နစ္စတန်နိုင်ငံဘာဂရမ်လေတပ်စခန်းအပြင်ဘက်မှာပြီးခဲ့တဲ့သတင်းပတ်ကအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်သေဆုံးသွားတဲ့အမေရိကန်လေတပ်တပ်ဖွဲ့ဝင်6ဦးအကြောင်းကိုလည်းမစ္စတာအိုဘားမားကပြောသွားပါရယ်။အီရတ်နဲ့အာဖဂန်လိုနေရာတွေမှာအမေရိကန်တပ်သားတွေကိုရှော့ချနိုင်ခဲ့ပေမဲ့အဲ့ဒီနေရာမှာနေ့စဉ်နေ့တိုင်းအန္တရာယ်ရှိတဲ့အခြေအနေတွေရှိနေသေးတာကြောင့်ရဲရင့်နဲ့အမျိုးသမီးအမျိုးသားတပ်သားတွေအသက်ခံရသေးတဲ့အကြောင်းနဲ့အမေရိကန်လူမျိုးတွေလွတ်လပ်စွာနေထိုင်နိုင်အောင်ကြံ့ခိုင်အောင်ကူညီပေးနေတဲ့နေရာဌာနအသီးသီးကတပ်သားအလုံးကိုသူတို့ရဲ့နေ့စဉ်လုပ်ငန်းတာဝန်တွေအတွက်ကျေးဇူးအထူးတင်တဲ့အကြောင်းကိုလည်းမစ္စတာအိုဘားမားကပြောကြားသွားပါရယ်။မစ္စတာအိုဘားမားကသူ့ရဲ့မိန့်ခွန်းမဆုံးခင်မှာသူနဲ့သမရဂရိုရိုကတော့ကလေးတွေကြောင့်အဆင်ပြေနေပြီလို့ဟာသလုပ်ပြောပါရယ်။သမရကိုတွေ့ရဖို့ဓာတ်ပုံတွေ့ရဖို့တပ်ဖွဲ့ဝင်တွေကကလေးတွေကိုခေါ်လာတာကိုရည်ညွှန်းပြီးတော့နောက်ပြောင်းပြောသွားတာပါ။ခရစ်စမတ်နေ့အစောပိုင်းမှာတော့ကဘာတဝါမှာတာဝန်ကျနေကြတဲ့အမေရိကန်စစ်သက်တပ်သားတွေကိုလည်းမစ္စတာအိုဘားမားကတယ်လီဖုန်းဆက်ပြီးတော့နှုတ်ခွန်းဆက်ခဲ့ပါသေးတယ်။
ယူရိုနိုင်ငံမှာရပ်ပေါင်း9ကျော်အကျဉ်းချခံထားတဲ့ Washington Post သတင်းတောက် Jason Rezaian ကိုသူ့မိခင်နဲ့ဇနီးတို့ကတောက်ချနေ့ Christmas နေ့မှာနိုင်အတော်ကြာထောင်ဝင်စွာတွေ့ခွင့်ရခဲ့ပါတယ် Event ကျင်းထောင်ကိုထောင်ဝင်စွာသွားတွေ့ဖို့အတွက်တရားရုံးကနေခွင့်ပြုချက်ရဖို့အချိန်ပေါင်းများစွာကြိုးပမ်းခဲ့ရတာဖြစ်တယ်လို့လည်း Rezaian မိခင်ကပြောပါတယ်တချို့လုံးမှုပါဝင်တခြားဆွေချက်တွေနဲ့သူ့မှာအပြစ်ရှိတဲ့အကြောင်းအော်တိုဘာလမှာဆုံးဖြတ်ပြီးတဲ့နောက် Rezaian ကိုဘယ်နှစ်နှစ်ဆိုတာအတိအကျထုတ်မပြောတဲ့ထောင်ဒဏ်ချမှတ်လိုက်တယ်လို့ပြီးခဲ့တဲ့လမှာအီရန်ကကြေညာခဲ့တာပါဒါပြင်တရားရုံးရဲ့စီရင်ချက်အသေးစိတ်ကိုလည်းထုတ်ပြန်ကြေညာခြင်းမရှိခဲ့ပါဘူးခင်ဗျာ
အမျိုးသားတယောက်ကိုသူရဲ့မတ်ပုံတင်ပြဖို့အစ္စရေးရဲဘက်ကတောင်းအပြီးရဲတွေကိုဓာတ်နဲ့တိုက်ခိုက်ဖို့ကြိုးစားတယ်လို့ဆွဆွဲခံရတဲ့ပါလက်စတိုင်းလူမျိုးတယောက်ကိုအစ္စရေးရဲကပစ်တက်လိုက်ပါတယ်။ဒီကနေ့ဂျေရုစလင်မြို့ဟောင်းအပြင်ဘက်ကအဝတ်ပြုတ်ဖို့လာတဲ့ဂျူးလူမျိုးစုံတွဲတရဲနောက်ကိုလိုက်လာတဲ့သူကိုရဲဘက်ကသတိထားမိခဲ့တယ်လို့ရဲဌာနပြောခွင့်ရအမျိုးသမီးကဆိုပါတယ်။ဒါဟာတောက်ကြနေကစလို့၃ယောက်မြောက်အသက်ခံရတဲ့ပါလက်စတိုင်းလူမျိုးလည်းဖြစ်ပါတယ်။မနေ့တောက်ကြနေတုန်းကလည်းအစ္စရေးစစ်သားတွေစီကိုကားမောင်းဝင်တိုက်ဖို့ကြိုးစားတဲ့အမျိုးသမီးတယောက်ကိုလည်းပစ်တက်လိုက်တယ်လို့ရဲဘက်ကဆိုပါတယ်။အစ္စရေး ဖက်ကတော့ဘယ်သူမှထိခိုက်ဒဏ်ရာရတာမရှိပါဘူး။တိချဖြစ်ရတဲ့ခုမှာတော့အစ္စရေးနဲ့ပါလက်စတိုင်းနယ်စပ်ချန်စီယိုအနီးမှာအစ္စရေးတပ်နဲ့အငင်းခုံဖြစ်ပွားစဉ်အတွင်းပါလက်စတိုင်းတယောက်အသက်ခံခဲ့ရတယ်လို့အာဏာပိုင်တွေကပြောပါရယ်။စက်တင်ဘာလအလယ်ပိုင်းလောက်ကစလို့တနက်နဲ့ပြစ်တာဒါနဲ့ထိုးရအပြင်စစ်သားတွေနဲ့အရက်သားတွေစီကိုကားနဲ့ဝင်တိုက်တဲ့ဖြစ်ရတွေကြောင့်အစ္စရေးဖက်ကအယောက်20သေဆုံးပြီးပါလက်စတိုင်းဖက်က126ယောက်ထက်မနည်းသေဆုံးခဲ့ရပြီးဖြစ်ပါရယ်။
ယူအေဘီကအတန်ညနေပတ်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့စနေနေ့ညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကချင်ပြည်နယ်ဖားကန့်ကျောက်စိမ့်တွင်မာတောက်ကြာနေကနောက်ထပ်မြေသားပုံပြိုကျမှုဖြစ်ပွားခဲ့ပြီးဒါဇင်နဲ့ချီတဲ့လူတွေပျောက်ဆုံးနေစေဖြစ်ပါတယ်။ပြီးခဲ့လကအလားတူမြေသားပုံပြိုကျတဲ့နေရာမှာပဲအခုဖြစ်ရထပ်ဖြစ်ခဲ့တာပါ။အဲ့ဒီပျောက်ဆုံးနေတဲ့သူတွေကိုပြန်လည်ရှာတွေ့နိုင်ဖို့အတွက်ကယ်ဆယ်ရေးလုပ်ငန်းတွေကိုလည်းစတင်လှုပ်ဆောင်နေပါတယ်။အခုချိန်ထိတော့ဘလောက်သေဆုံးပြီးဘလောက်ဒဏ်ရာရတယ်ဆိုတာကိုအတိအကျမသိရသေးဘူးလို့အာဏာပိုင်တွေကပြောပါတယ်။ပြီးခဲ့လနောက်ပိုင်းကဖားကန့်မြို့နယ်ကကြောက်စိမ့်တွေမှာဖြစ်ပွားခဲ့တဲ့မြေသားပုံပြိုကျမှုမှာလည်းလူ100ထက်မနည်းသေဆုံးခဲ့ပါတယ်။တဘာဝအရင်းမြစ်တွေကနေရရှိတဲ့ဝင်ငွေတွေကိုအလွဲသုံးစားလုပ်နေတာနဲ့ပတ်သက်ပြီးစုံစမ်းဖော်ထုတ်နေတဲ့ Global Witness အဖွဲ့ကတော့မြန်မာနိုင်ငံရဲ့ကြောက်စိမ့်ထုတ်လုပ်မှုက2014ခုနှစ်မှာအမေရိကန်ဒေါ်လာ31ဘီလီယံရှိတယ်လို့ခန့်မှန်းပါတယ်။ဒါပေမဲ့အဲဒီကရလာတဲ့အချိုးမြတ်တွေကိုတော့ဒေသခံပြည်သူတွေမခံစားကြဘူးလို့လည်းဆိုပါတယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံမြောက်ပိုင်းကဗလီတစ်ခုမှာတောက်ကြနေကဝှပြုံနေချိန်မှာပဲအသေးခံဘုံခွဲသမားလို့တန်ရရှိသူလူတစ်ယောက်ကဘုံခွဲတိုက်ခတ်ခဲ့တာကြောင့်ဘုံခွဲသမားတေဆုံးသွားပြီးတော့လူတဒါဇင်ထက်မနည်းတန်ရာရသွားပါတယ်။ဝှပြုံဆူတောင်းပွဲစပြီးမကြခင်မှာပဲပောက်ကွဲတန်ကြီးကိုကြားခဲ့ရတယ်လို့လူအတော်များများငိုယိုပြီးဗလီထဲကထွက်ပြေးသွားကြတဲ့အကြောင်းနဲ့လူတွေလည်းတန်ရာသွေးရရကြတယ်လို့မျက်မြင်တစ်ယောက်ကပြောပါတယ်။သူကိုယ်တိုင်လည်းတိတ်ကြောက်လာပြီးသူတို့မသိတဲ့လူတစ်ယောက်ကြမ်းပြမမလဲပြီးတင်နေတာကိုတွေ့ရတာကြောင့်ဘုံခွဲမှုကသူ့လက်ချက်ဖြစ်မယ်လို့သူတို့အားလုံးတန်ရရှိတဲ့အကြောင်းကိုလည်းအဲ့ဒီမျက်မြင်ကဆိုပါတယ်။ဘက်မာရာမျိုးကလူနည်းစုအမန်ဒီယာမွတ်စလင်တွေရဲ့ဗလီကိုတောက်ကြနေကတိုက်ခိုက်မှုအတွက်ဘသူကမှခုချိန်ထိသူတို့လက်ချက်ဖြစ်တယ်လို့ထုတ်ပြောတာမရှိသေးပါဘူး။ဘုံခွဲသမားရဲ့ကြံရပါကအခင်းဖြစ်တဲ့အနေနဲ့အချိန်မှာထွက်ပြေးလွတ်မြောက်သွားတယ်လို့မွတ်စလင်အုပ်စုရဲ့ပြောခွင့်ရကဆိုပါတယ်ရှင်
။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာပါကစ္စတန်နိုင်ငံလာဟောမျိုးကိုသမိုင်းဝင်ခီးစဉ်တွားရောက်ခဲ့ပြီးပါကစ္စတန်ဝန်ကြီးချုပ်နဝဇ်ရှာရီဖ်နဲ့လည်းရှာရှာပါပါတွေ့ဆုံပြီးတဲ့နောက်တရက်အကြာမှာအိန္ဒိယနိုင်ငံကိုစနေနေ့ကပြန်ရောက်လာခဲ့ပါတယ်။ချမှတ်ခဲ့တဲ့ဆုံးဖြတ်ချက်တွေထဲမှာနိုင်ငံသားဆက်ဆံရေးပူအားကောင်းခိုင်မာအောင်လုပ်ဖို့နိုင်ငံပြည်သူတွေကြားထိတွေ့ဆက်ဆံမှုတွေပို့ပြီးတော့အားကောင်းလာအောင်လုပ်သွားဖို့အဲ့လိုဆိုရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုရှေ့ကိုတန်လန်းနိုင်တဲ့အခြေအနေတစ်ခုကိုဖန်တီးလာနိုင်မှာဖြစ်တယ်လို့ဆိုပါတယ်။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားဆက်ဆံရေးတိုးတက်လာဖို့ကနိုင်ငံကအတိုင်းအဝိုင်းရဲ့အဓိကကြတဲ့လိုအပ်ချက်တစ်ခုလည်းဖြစ်ပါတယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့ဒီနိုင်ငံကြားစစ်ဖြစ်လာနိုင်တာကြောင့်နိုင်ငံကအတိုင်းအဝိုင်းကစိုးရိမ်တစ်ဖက်မှာလည်းစိုးရိမ်နေကြတာဖြစ်ပါတယ်။ဒါပေမဲ့ဒေသတွင်းမှာအကြမ်းဖက်ဝါဒကိုတိုက်ဖျက်တဲ့နေရာမှာပါကစ္စတန်နိုင်ငံအနေနဲ့ကူညီဖို့အိန္ဒိယဝန်ကြီးချုပ်ကပန်ကြားခဲ့ပါတယ်။ပါကစ္စတန်နိုင်ငံကိုတောက်ကြနေကမတော်ရောက်ခင်မစ္စတာမိုဒီဟာအဖဂန်ခေါင်းဆောင်တွေကိုလည်းအဲ့လိုပဲပန်ကြားခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီဟာပါကစ္စတန်နိုင်ငံကိုကြိုတင်ကြညာခြင်းမရှိဘဲတောက်ရောက်ခဲ့တာဖြစ်ပြီးတော့အဲ့ဒီမှာပါကစ္စတန်ဝန်ကြီးချုပ်နဝဇ်ရှာရီဖ်နဲ့တွေ့ဆုံခဲ့တာပါ။ဒါဟာဆယ်စုနှစ်တခုကျော်ကာလအတွင်းအိန္ဒိယဝန်ကြီးချုပ်တဦးပါကစ္စတန်နိုင်ငံကိုပထမဆုံးအကြိမ်တောက်ရောက်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။
တရုတ်နိုင်ငံရှေးပိုင်းရှောင်းတောင်ပြည်နယ်ကမိုင်းတွင်တစ်ခုပြိုကျမှုအတွင်းပိတ်မိနေတဲ့အလုတ်သမား17ယောက်ကိုကယ်ဆယ်ရေးလုပ်သားတွေကဆွဲထုတ်ပေးနိုင်လိုက်တယ်လို့တခြားအလုတ်သမား18ယောက်ပိတ်မိတဲ့နေရာကိုလည်းတွေ့ထားပြီလို့တရုတ်အစိုးရပိုင်းသတင်းဌာနကဒီကနေ့ပြောပါရယ်။ကျန်18ယောက်ကိုချက်ချင်းကယ်တင်မပေးနိုင်သေးပေမဲ့လည်းမိုင်းတွင်ပြိုကျတဲ့နေရာတစ်ခုကနေအလုတ်သမား29ယောက်လုံးရဲ့အခြေအနေကိုသိထားပြီလို့အစိုးရအဘော်စင်ဟွာသတင်းဌာနကပြောပါရယ်။ဂျစ်ဆမ်လို့ခေါ်တဲ့တတူဒရတူဖော်တဲ့မိုင်းတွင်းကိုယူရောင်းစီးပွားရေးလုပ်ငန်းကပိုင်ဆိုင်တာဖြစ်ပြီးတောက်ချာနေကမိုင်းတွင်းပြိုကျခဲ့တာကြောင့်အစောပိုင်းတွက်ချက်မှုအရအလုတ်သမား19ယောက်ပျောက်ဆုံးနေခဲ့တာလို့ဆိုပါရယ်။မနေ့တောက်ချာနေမှာပဲအလုတ်သမား10ယောက်ကိုကယ်တင်ပေးနိုင်ခဲ့တယ်လို့ပင်ဂျီပြည်နယ်အုပ်ချုပ်ရေးမှူးကပြောပါရယ်။မြန်မာလိုကြောက်တလင်းတတူလို့ခေါ်တဲ့ဂျစ်ဆမ်ဟာပျော့ပြောင်းပြီးတော့ဆာလ်ဖိတ်တတူတစ်မျိုးဖြစ်ပြီးဆောက်လုပ်ရေးလုပ်ငန်းတွေမှာတွင်တွင်ကျကျအသုံးပြုကြပါရယ်။ဒီကနေ့အစောပိုင်းမှာတော့ဆက်ဝင်ရိုးအောက်တစ်ခုမှာခြေထောက်ညက်နေတဲ့အလုတ်သမားတစ်ယောက်ကိုကယ်တင်ပေးနိုင်ခဲ့ပါရယ်။တရုတ်နိုင်ငံတောင်ပိုင်းကရှန်ဇန်မြို့မှာဆောက်လုပ်ရေးလုပ်ငန်းတုံးအမိုက်ပုံကြီးပြိုကျလို့လူတစ်ယောက်သေဆုံးပြီး85ယောက်ပျောက်ဆုံးနေတဲ့မတော်တဆမှုဖြစ်ပြီးနောက်တစ်ရက်မှာပဲအခုလိုမိုင်းတွင်ပြိုကျတာလည်းဖြစ်ပါရယ်။ ခုလိုမိုင်းနှင်းပြိုကျတာဟာဘူမိဗီရာသဘောအရသဘာဝဘေးအန္တရာယ်ကြတာမျိုးမဟုတ်ပဲလုပ်ငန်းခွင်လုံခြုံရေးမတော်တဆမှုအဖြစ်အာဏာပိုင်တွေကအမိန့်ချလိုက်တယ်လို့လက်တော်နှစ်တွေအတွင်းလူကြောင့်ဖြစ်တဲ့ဘေးအန္တရာယ်ဆိုကြီးတွေကိုလည်းထည့်သွင်းပြောကြားသွားပါတယ်
ကျမ်းဖတ်ဝါရကိုထောက်ခံတယ်လို့ဆွဆွဲခံထားတဲ့တရုတ်နိုင်ငံဘေကျင်းမြို့ကပြင်သစ်အမျိုးသမီးသတင်းတောက်တူကိုသတင်းတောက်အဖြစ်အတိမတ်ပြုလက်မှတ်ကိုထပ်မတိုးပေးဖို့ဆုံးဖြတ်လိုက်တယ်လို့တရုတ်နိုင်ငံကအတည်ပြုလိုက်ပါတယ်ဒါကြောင့်သူဟာတရုတ်နိုင်ငံကနေဒီနေ့အကုန်မှာထွက်ခွာမှာဖြစ်ပါတယ်လော့အပတ်စင်ထုတ်မဂ္ဂဇင်းရဲ့ဘေကျင်းသတင်းတောက်အရှူလာဂိုတီယာကိုတရုတ်နိုင်ငံမှာအလုပ်လုပ်ဖို့ဆက်ပြီးခွင့်ပြုဖို့မတင့်တော်ဘူးလို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကစနေနေ့မှာပြောပါတယ်တရုတ်နိုင်ငံအနေနဲ့ကျမ်းဖတ်ဝါဒကိုအောင်မြင်မှုရစေမဲ့လွတ်လပ်မှုမျိုးကိုဘယ်တော့မှထောက်ခံမှာမဟုတ်ဘူးလို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်သူမအနေနဲ့တရုတ်နိုင်ငံမှာဆက်ပြီးနေခြင်းနဲ့ဆိုရင်တော့သူမရေးထားတဲ့သတင်းတွေကတခုခုပြန်ရုပ်သိမ်းဖို့တရုတ်နိုင်ငံဘက်ကတောင်းဆိုခဲ့ပါတယ်ဒါပေမဲ့သူမကတော့တရုတ်နိုင်ငံကနေထွက်ခွာဖို့ပြင်ဆင်ထားတယ်လို့ဆိုပါတယ်တရုတ်နိုင်ငံဟာသူ့နိုင်ငံအနောက်မြောက်ပိုင်းကဝေဂါမွတ်စလင်တွေကိုနှိမ်နင်းတာမှန်ကန်တယ်ဆိုတာပြသဖို့အတွက်မကြသေးခင်ကဖြစ်ခဲ့တဲ့ Paris အကြံဖတ်တိုက်ခိုက်မှုကိုအသုံးချနေတယ်လို့သူမကပြီးခဲ့တဲ့လကသတင်းပုတ်ရေးသားခဲ့တာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA ထိတ်တန့်ရောက်သတင်းတွေကိုကိုရင်နိုင်တဲ့နန်းလောင်တို့ကတင်ညာပေးခဲ့တာပါအခုဆက်လက်ပြီးတော့သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်အရင်ဦးဆုံးအနေနဲ့ထိုင်းနိုင်ငံကလိတ်ကျွန်းလူသက်မှုတည်တံချမှတ်ချက်နောက်ဆက်တွဲအကြောင်းတွေကိုတင်ပြပေးပါမယ်။ထိုင်းနိုင်ငံကော့တောင်ကျွန်းခေါ်လိတ်ကျွန်းလူသက်မှုနဲ့ဆွဲချက်တင်ခံထားရတဲ့မြန်မာရွှေ့ပြောင်းအလုပ်သမားနှုတ်ဦးတည်တံချမှတ်ခံထားရတဲ့အပေါ်ကန့်ကွက်ဆန္ဒပြတာတွေဖြစ်နေပြီးဒီကနေ့အကြီးဆုံးဖြစ်ခဲ့တာကတော့ထိုင်းမြန်မာနယ်စပ်တာချီလိတ်မြို့မှာပါ။ဆန္ဒပြသူတွေဟာမဲဆိုင်တာချီလိတ်ချစ်ကြည်ရေးတရားထိတက်ပြီးဆန္ဒပြခဲ့ကြတဲ့အတွက်ထိုင်းနိုင်ငံဘက်ချမ်းတာဝန်ရှိသူတွေကချစ်ကြည်ရေးတရားကိုယာယီပိတ်ခဲ့ပါတယ်။ဒီတော့တွင်းမှာပဲတေးတန်ချမှတ်ခံထားရတဲ့လူငယ်အုပ်ကိုလုံခြုံရေးပို့ပြီးတင်းကြတဲ့အကျဉ်းထောင်ကိုဒီကနေ့မနေ့မှာပဲပြောင်းလိုက်ပါတယ်အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မအေးအေးမကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံလိတ်ကျွန်းလူတက်မှုနဲ့ပတ်သက်လို့မြန်မာလူငယ်အုပ်တေးတန်ချခံခဲ့ရတဲ့ထိုင်းနိုင်ငံတရားရုံးတစ်ခုရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်တဲ့အနေနဲ့ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆိုင်မြို့အနီးကတာချီလိတ်မြို့မှာထောင်ထဲချီရှိတဲ့အင်အားတွေနဲ့ဆန္ဒပြခဲ့ကြပါတယ်ဒီလိုဆန္ဒပြမှုတွေဟာမဲဆိုင်တာချီလိတ်တရားပေါ်အထိချီတက်ကန့်ကွက်တာတွေလုပ်တဲ့အတွက်စနေနေ့မှာတော့ထိုင်းမြန်မာမဲဆိုင်တာချီလိတ်ချစ်ကြည်တရားယာယီပိတ်ခဲ့ရတဲ့အထိဖြစ်ခဲ့ရတယ်ဆိုပြီးဆန္ဒပြသူတို့ကပြောပြပါတယ
်ဒီအခုမြန်မာနိုင်ငံသားမတရားဖျက်ဆားတဲ့မြန်မာနိုင်ငံသားလွတ်ပေးပေါ့။အော်လေပြီးရင်ကဘာမကြည့်သင်းဆိုလေဒီလောက်ပါပဲ။ဘုံကတရားတော့ပိတ်ထားလိုက်သူကသူကလူဘက်သွားဟိုပါပေးဘာမှတော့မလုပ်ပါဘူး။သူကပိတ်ယုံနေတဲ့ခဏပိတ်လိုက်တာပေါ့။ဒီတရားဖက်ကျွန်တော်ဒီပမာဖက်ကန်ထိတ်ကြည့်တော့ဝင်သွားတယ်လေ။ကျွန်တော်တို့ရောက်တယ်ကျွန်တော်တရားပေါ်ထိတက်သွားတယ်။အဲ့ရက်ဒီယူရီယာအပဝါတီကိုသွားတယ်။ပမာဖက်ကတော့ဖွင့်ပေးထားတယ်ယူရီယာကတော့သူဟိုဘက်လူတွေဝင်ရုပ်ရုပ်ဖြစ်မှသူတို့နဲ့ဒီတရားခဏလေးပဲပိတ်လိုက်။နာယူဝက်ချက်တော့55မိနစ်လောက်ပါပဲ။ဒီဆန္ဒပြတဲ့ဆန္ဒထုတ်ဖို့ဒီကပြန်လာတော့သူတို့ပြန်ဖွင့်ပေးတယ်လေ။ဟုတ်တယ်မျိုးလုံးချက်နီးပါးလောက်ရှိတယ်။တော်တော်များတယ်ဗျဆန္ဒပြတယ်လို့ကျွန်တော်တို့ဒီပမာတရားဟိုဘက်ဒီဘက်အပြည့်ပဲ
မြန်မာအနာပိုင်တွေဘက်ကအတားစီရောရှိလားရှင
်မရှိဘူးဗျာမရှိဘူးဂျာအလုံးအေးစမ်းချမ်းနဲ
့အနာပြရတယ်ပတ်သက်ပြီးခွင့်ပြုမိတ်နေပါတယ်ရောတင်ရလားရှင
်ကျွန်တော်ခင်ဗျားတော့ခွင့်ပြုတယ်နဲ့တင်တယ်ပြဖို့လည်းဒီမှာလုံခြုံရေးပေးတယ်ရောကျွန်တော်လမ်းရှင်းပါကြအကုန်လုပ်ပေးတယ်တို့မနေ့ကလည်းတို့စာလိုက်ဝေးတယ်လေတို့ဒီ26ရက်နေ့ကိုခွဲကိုဒီပါဆန္ဒပြဖို့အတွက်တို့စာလိုက်ဝေးပေးတယ
်ဝေးပေးတယ်ဆိုတော့ဘယ်သူကဝေးပေးတာလဲရှင
်စာလိုက်ဝေးတယ်ဆိုတာဒီလိုပေါ့တာဝန်ရှိသူဒီလိုဒီစာရက်လေးနဲ့လက်ကမ်းပေါ်လာဆန်းယုံမှခွင့်မှလာရှိပါဆိုအဲဒီဆန်းယုံမှခွင့်ကိုစုပြီးကျွန်တော်ချီတက်ကြတာပဲ
အခုလိုမျိုးကန့်ကွက်ဆန္ဒပြမှုတွေဟာမြန်မာနိုင်ငံရဲ့မြို့ကြီးအတော်များများမှာဒီဇင်ဘာလ24ရက်နေ့ကနေစတင်ပြီးဖြစ်ပွားခဲ့တာပါစနေနေ့မှာတော့ရန်ကုန်မန္တလေးတာချီလိတ်စတဲ့မြို့ကြီးတွေမှာဆန္ဒပြမှုတွေအကြီးအကျယ်ဖြစ်ပွားခဲ့ပါတယ်အာဏာပိုင်တွေရဲ့ခွင့်ပြုမိတ်မရပဲစီတန်းလှည့်လည်ခဲ့ရင်တက်ကြွလှုပ်ရှားသူတွေကိုပုံမှန်အများအပြားနဲ့တရားစွဲဆိုမှုပေါင်းများစွာရှိတဲ့မြန်မာနိုင်ငံမှာလေကျွန်းအရေးကိစ္စမှာတော့ဆန္ဒပြပွဲတွေကိုနိုင်ငံတဝန်းလုံးမှပြုလုပ်နေတာကိုလည်းတွေ့ရပါတယ်တည်ဆုံးခဲ့ရတဲ့ဒီတိန်နိုင်ငံသားနှစ်ဦးနဲ့ပတ်သက်လို့တည်တံပေးခံရတဲ့မြန်မာနိုင်ငံသားလူငယ်နှစ်ဦးကိုတော့ထိုင်းနိုင်ငံကောဆမွေအချင်းထောင်ကနေစနေနေ့မနေ့ပိုင်းမှာပဲပို့ပြီးတော့လုံခြုံမှုတင်းကျပ်တဲ့နကွန်စီသမရအချင်းထောင်ကိုပြောင်းရွှေ့လိုက်ပြီးဖြစ်ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ
်နကွန်စီသမရအချင်းထောင်ကိုလို့ပြီးခိုင်းရတယ်မှာအဲမနေ့9နိုင်ခွဲလောက်မှာပြောင်းလိုက်တာတဲ့ကိုစီသမရဆိုရယ်ထိုင်းနိုင်ငံတောင်ပိုင်းပါပဲ။ပုံမလုံးစုံတဲ့ပုံစံမျိုးအနေနဲ့သူတို့ဆွေးတာပဲရှိပါလိမ့်မယ်။ကျွန်တော်တို့ဟိုအနေနဲ့ဆိုလို့ရှိရင်တော့ဟိုပါပေါ့။တန်းအောင်သွားမယ်ဆိုရင်ပို့တော့မိသွားတဲ့နေရာဖြစ်သွားတာပေါ့ဗျာ။
တောက်ကြနေတော့ကတော့မြန်မာသမရဦးသိန်းစင်ရဲ့ညွှန်ကြားချက်အရထိုင်းနိုင်ငံဆိုင်ရာမြန်မာတန်မတ်ဦးဝင်းမောင်ဟာထိုင်းဝန်ကြီးချုပ်ရုံးကိုသွားပြီးဝန်ကြီးချုပ်ရုံးဝန်ကြီးပန်နဒါနဲ့တွေ့ဆုံပြီးတော့
တည်တံချမှတ်ခံရရတဲ့မြန်မာရွှေပြောင်းလို့တမန်နှစ်ယောက်ကိစ္စကိုဆွေးနွေးခဲ့တယ်ဆိုပြီးတမရယုံညွန်ကြားရေးမှုဥစော်ထေကဗီဒီယိုကိုပြောခဲ့ပါတယ်လက်ကျွတ်လူတမ်းမှုနဲ့ပတ်သက်လို့မကြခင်မှာတော့အထက်တရားရုံးအစဉ်စဉ်ကိုအယူခံဆက်တက်ပြီးမြန်မာလူငယ်နှစ်ဦးလွတ်မြောက်ရေးအတွက်ထိုင်းရှင်းနေမြောက်ကောင်စီနဲ့တိုင်ပင်ပြီးလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းမြန်မာလူငယ်နှစ်ဦး
ကမြေပြိုမှုထပ်ဖြစ်တဲ့အကြောင်းကိုဆက်ပြီးတင်ပြခြင်းပါတယ်။ကချင်ပြည်နယ်ဖားကံမှာပြီးခဲ့တဲ့တောက်တာနေ့ကမြေစာပုံထမှန်ပြိုကျခဲ့တဲ့အတွက်လူအသေးပျောက်တွေရှိခဲ့ပါတယ်။ပြိုကျခဲ့တဲ့မြေစာပုံမှာနှိမ့်မြုပ်နေတဲ့အလောင်းတွေကိုတူးဖော်နေဆဲဖြစ်ပြီးရေမစဲကြောက်ရှာဖွေသူအနည်းဆုံး50လောက်သေဆုံးတယ်လို့ခန့်မှန်းကြပါတယ်။ဒီသတင်းကိုဆက်သွယ်မေးမြန်းထားတဲ့ကိုရဲခေါင်ကဆက်ပြီးတင်ပြပေးပါမယ်ရှင်။
ဒီဇင်ဘာလ25ရက်ခရစ်စမတ်နေ့ညနေ3နာရီခွဲမှာဥရုချောင်းရဲ့အနောက်ဘက်ကန်ဖားကန့်မြို့နယ်ဆိုင်းတောင်ကျေးရွာအုပ်စုမမုံကျေးရွာတောင်ဘက်ရှမ်းစုကျေးရွာအနီးကကြောက်စိမ်းတူးဖော်ရေးကုမ္ပဏီတွေမြေစာသွန်တဲ့နေရာကမြန်မာတကောင်းကုမ္ပဏီရဲ့မြေစာပုံပြိုကျခဲ့တာဖြစ်ပါတယ်။အခုချိန်မှာအလောင်းတွေကိုတူးဖော်နေဆဲဖြစ်လို့အသေးပြောက်အရေအတွက်အတိအကျမသိရသေးဘူးလို့အဲ့ဒီပြိုကျခဲ့တဲ့မြေစာပုံနေရာကိုကိုရိုင်းသွားရောက်ကြည့်ရှုခဲ့တဲ့အလွတ်သတင်းတော့ကိုစုံမိုးထက်ကပြောပြပါတယ်
။ဒီမစေးကြောက်ရှာနေတဲ့အချိန်ကြီးမှာပြူတာဟုတ်ပြီ။ဟိုဒီဒီမစေးကြောက်ရှာတဲ့အခုရှာတဲ့လွတ်မြောက်လာတဲ့ဟာကျွန်တော်ကလေးတွေကပြောတာဟုတ်ပါတော့အနည်းဆုံးတော့50လောက်တော့ရှိနိုင်နေကြ။အလောင်းတွေပြန်ဖော်ရဖို့ကနည်းနည်းခက်ခဲတယ်။အင်းဒီ114ဦးတည်တဲ့ဒီဘောနော်ဒီဟိုတစ်သုံးလုံးမြေစာပုံနဲ့ကပ်ရဲဆိုမှဒီမြေစာပုံကနည်းနည်းပူကြီးတယ်။နောက်ပြီးတော့ပူပြီးတော့လည်းမှတ်တယ်
။အခုလိုမြေစာပုံပြိုကျတဲ့နေရာမှာအလောင်းတွေတူးဖော်နေတဲ့အခြေအနေကိုလည်းသူကအခုလိုပြောပြပါတယ်
။ဒီမိသက်ပါတယ်ရဲပါတယ်ပေါ့ဗျာ။လက်ရှိတခြား NGO ဘာလို့လူမှုကူညီအဖွဲ့တွေပါတော့အဓိကကတော့ကျွန်တော်ဒီဖားကံမာကဒီစစ်အားတွေနဲ့မရှာလို့ရှိရင်ဒါမတွေ့နိုင်ဘူးလေအခုစစ်အားတောင်မှဒီ၄စီ၅စီတည်းနဲ့ဆိုလို့ရှိရင်ဟိုမတွေ့နိုင်ဘူးပေါ့ဒီလူခေကူကြီးအဖွဲ့တွေကလည်းဒီအလောင်းနေပေါ်လာမှသာဟိုယူပြီးတော့ဘယ်လိုခေါင်းလို့ဆိုတော့တေရာပြူတာဖားကစိတ်ဝင်ပူတာမျိုးလုပ်နိုင်တာဟုတ်ဘူးဘာမှမပေါ်တဲ့အခါကျတော့ဒီတိုင်းနဲ့ရက်ကြည့်နေရတာပေါ့ဗျာနောက်တစ်ချက်ကခုပြူချတော့တဲ့နေရာကလည်းဒီသွားရေးလာရေးပေါ်တော့ဒီစက်ကြီးနဲ့များများဆက်ဆက်ဝင်ပြီးတော့ရှာနိုင်ဖွေနိုင်တဲ့အနေထားမရှိဘူးနေရာနည်းနည်းကျင်းတယ်ဗျအဲ့တော့အလောင်းတွေကပြန်ဖော်လို့ပြန်ဖော်ရမယ့်အနေထားရခိုင်တို့တော်တော်နည်းပါတယ်လက်ရှိချိန်ထိဟိုတလောင်းမှရှာလို့မတွေ့သေးဘူ
းကြောက်စိမ့်တူဖော်ရကထွက်လာတဲ့မြေစာတွေကိုစုပုံထားတဲ့နေရာမှာအပေါ်ကထပ်ပုံတဲ့မြေစာတွေရဲ့ဖိအားကြောင့်မြေစာပုံပြိုကျပြီးအနီးမှာရှိတဲ့ရေမစေးကြောက်ရှာဖွေသူတွေပေါ်ပြပြီးသေဆုံးရတဲ့အဖြစ်ပျက်တွေဟာဖားကံမှာမကြာခဏဆိုသလိုဖြစ်ပေါ်နေတာဖြစ်ပါတယ်ဖားကံမှာကြောက်စိမ့်တူးဖော်တဲ့ကုမ္ပဏီတွေစနစ်တကျလုတ်ကင်မှုမရှိသေးပေအခုလိုမြေစာပုံပြိုကျပြီးလူအသက်သေဆုံးရတာတွေထပ်ဖြစ်နေအောင်မယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ကကိုစာကြည်ကပြောပါတယ
်ဒီစစ်စစ်မကျတဲ့ရံသာတာထုတ်လို့တိုးတဲ့လို့ကြောက်စီကုမ္ပဏီကလည်းစွန့်ကြည့်ထားတယ်စွန့်ကြည့်ထားတဲ့မြေစာပေါ့နော်ဒီစာပြီးကုန်လို့ကြောက်စီစာပြီးမိုးရွာတဲ့အချိန်မှာအချိန်မီပြိုကျနိုင်တယ်ဒီကဘာပေါ်ရင်ကျင်းဟောတကယ်ကိုချင်းချင်းချင်းချင်းမလုပ်နိုင်တာဒီကိစ္စကတော့ဘာလို့ဆက်ပြီးလုပ်ဆက်ပြီးကြည့်မှာလဲဖကန်နဲ့တော့ရှောက်တော့နော်ဒီလိုမျိုးဒီနေစာပုံကိုတရမ်းတာဖြစ်ခဲ့တဲ့အတွက်ကြောင့
်နိုမာလာ22ရက်နေ့ကဖားကန်မှာတစ်သုံးလုံးကုမ္ပဏီရဲ့မြေစာပုံပြိုကျခဲ့တဲ့အတွက်လူ114ယောက်တေဆုံးခဲ့ပြီဖြစ်ပါတယ်အခုပြိုကျတဲ့မြေစာပုံမှာပဲဒီဇင်ဘာလ14ရက်နေ့ကအလားတူမြေစာပြိုကျခဲ့လို့လူ5ဦးတေဆုံးခဲ့ပြီဖြစ်တယ်လို့လည်းသိရပါတယ်
ကိုရဲခေါင်မင်းမြန်းတင်ပြခဲ့တာဖြစ်ပါတယ်အခုတော့မြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အနေရင်လှုပ်သားတွေနဲ့တွေ့ဆုံတဲ့အကြောင်းတွေကိုဆက်လက်တင်ပြခြင်းပါတယ်အနေရင်လှုပ်သားတွေရဲ့ပညာရေးကျန်းမာရေးနဲ့စားဝတ်နေရေးလူမှုအခက်အခဲတွေကိုတိုင်းပြည်ရဲ့ဗန္ဒာငွေကြေးအခြေအနေပေါ်မူတည်ပြီးဖြေရှင်းလှုပ်ဆောင်ပေးသွားမယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြောလိုက်ပါတယ်ရွေးကောက်ပွဲမှာ NLD ပါတီအောင်နိုင်ရေးပန့်ပိုးလုံဆောင်ပေးခဲ့ကြတဲ့အနေရင်လှုပ်သားတွေကိုဒီကနေ့ဂုံပြူတွေ့ဆုံချိန်တွင်ဒေါ်အောင်ဆန်းစုကြည်အဲ့ဒီလိုပြောသွားတာပါအပြည့်စုံကိုတော့မတ်စုမုံကစူးစီးတင်ပြထားပါတယ်ရှင
်ဟုတ်ပါတယ်ဒီကနေ့စနေနေ့ဒီဇင်ဘာလ26ရက်နေ့မနက်7:00နာရီမှာရန်ကုန်မြို့တော်ဝင်းနှင်းစီခန်းမှာရန်ကုန်တိုင်းတွင်းမှာရှိတဲ့အနေရင်လှုပ်သားစိုက်ကားဆရာတွေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်တို့တွေ့ဆုံခဲ့ကြတာပါဒီလိုတွေ့ဆုံချိန်တွင်မှာအနေရင်လှုပ်သားတွေဘက်ကသားသမီးတွေရဲ့ပညာရေးကျန်းမာရေးကိစ္စတွေအပါအဝင်သူတို့ဖြစ်စေချင်တဲ့ကိစ္စရဲ့တော်တော်များများကိုတင်ပြခဲ့ကြပါတယ်အဲ့ဒီအထက်မှာမှပညာရေးနဲ့ပတ်သက်ပြီးအခမဲ့ပညာရေးကိစ္စကိုဒေါ်အောင်ဆန်းစုကြည်ကအလေးထားပြန်ပြော ောသွားခဲ့ပါတယ
်။ကျမတို့ရဲ့နိုင်ငံရဲ့ဖန်တာပေါ်မှာအခြေခံပြီးတော့အစိုးရကဘယ်လောက်လုံးနိုင်ပါလဲဆိုတော့လေဒါကိုလည်းစဉ်းစားရတယ်။အဲ့ဒီပညာရေးနဲ့ပတ်သက်လို့ကြုံလို့ပြောရမယ်ဆိုလို့ရှိရင်ကျမတို့ဒီလူကြီးတွေအားလုံးသိကြတာပါလို့မကြမ်းခင်၄-၅လလို့လုံးဝဆိုလို့ရှိရင်မြို့သားပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ပြဿနာတွေဖြစ်ခဲ့တယ်။အဲ့ဒီကနာရီရဲမှာတခုကပါလဲဆိုတော့အခမဲ့ပညာရေးဆိုရင်လုံမေးလို့မရတာဟာအကျိုးမရှိဘူးအကျိုးမရှိတဲ့ပြည်သူပြည်သားတွေရဲ့ယုံကြည်မှုကိုဆုံးချပါတယ်ဥတည်မယ်ဆိုတော့တတ်နိုင်တာလုပ်သွားမယ်ကျမတို့အခမဲ့ပညာရေးစနစ်လုပ်ဖို့ဆိုတာဟာအင်တာမမလွယ်ဘူးနော်ခုကပြောသလိုပေါ့ဟိုကျောင်းသားကမယူယုံနဲ့မပြီးသေးဘူးဗလာစာအုပ်တို့ခေတ်ကတို့အားလုံးကျောင်းမှာတုံးတဲ့ထောက်ကူပစ္စည်းတွေအတွက်ဘာမှမိသားစုကပေးဖို့မလိုတဲ့အဆင့်ရောက်မှသာဒါအခမဲ့ပညာရေးစနစ်ကိုပြောနိုင်တယ်
အခက်ခဲတွေရှိနေပေမဲ့လည်းအခမဲ့ပညာရေးစနစ်ဖြစ်အောင်လို့ UTV လှုပ်ဆောင်သွားမှာဖြစ်တယ်လို့ဒေါန်ဆန်းစုကြည်ကပြောဆိုခဲ့တာပါတစ်ဆက်တည်းမှာပဲအနှေးရင်လှုပ်သားတွေရဲ့တရားဝင်နီးလန်းတဲ့အညီအနှေးရင်တွေမှတ်ပုံတင်နိုင်ရေးမှန်မှန်ကန်ကန်ဥပဒေပေါင်းအတွင်းကနေလုပ်နိုင်မှုပဲဖြစ်တယ်လို့လည်းဒေါန်ဆန်းစုကြည်ကပြောပါတယ်
လူတိုင်းလူတိုင်းဟာမှန်မှန်ကန်ကန်ဥပဒေပေါင်းအတွင်းကလုပ်ချင်တယ်နောက်မှစိတ်လုပ်ကြည့်ယုံလုပ်ကြုံတယ်လေနှုတ်မိတ်ငါတို့ဘာနဲ့ဘယ်တော့လာပြီးဖောင်းမလဲဆိုပြီးတော့ဆိုရင်ရလို့ရှိလို့ရှိရင်ခုမှပင်ပင်ပန်းပန်းနဲ့အလုပ်လုပ်ရနေတယ်စိတ်လည်းလုံခြုံမှုရှိအဲဒီလက်လက်ဆိုင်ကိစ္စကတော့ဒါဟာအမှန်ပြောရင်အုပ်ချုပ်ရေးပိုင်းဆိုင်ရာနေပြီးတော့တန်ရှင်းအဂရိလိုက်ဆောင်မှုမရှိလို့ရှိလို့ရှိရင်ဒီကိစ္စမှာဖြေရှင်းလို့ခဲ့တဲ့ကိစ္စမဟုတ်ပါဘူးဒါတော့ကျမတို့ပထမဆုံးကံတွေ
အနှေးရင်လှုပ်သားတွေဘက်ကဖြစ်ချင်တဲ့ကိစ္စတချို့ကိုတင်ပြခဲ့သူကတော့လှိုင်မြို့နယ်ကအနှေးရင်လှုပ်သားတွေတဲကကိုယ်စားလှယ်အဖြစ်တက်ရောက်လာသူတဦးဖြစ်တဲ့ဦးတင်မျိုးအောင်ပါ
။နံပါတ်၁အနှေးရင်လှုပ်သားများတာရင်နာရင်တက်တာထောင်ချီရေးကိစ္စများတောင်ရွက်ရနဲ့အနှေးရင်လှုပ်သားများကိုသားပြုမိတရားဝင်အတိမတ်ပြုအနှေးရင်အဖွဲ့အစည်းများဖြန့်တဲ့ကြဖွဲ့စည်းပေးပါရ။နှစ်အနှေးရင်ကိုသားပြုအဖွဲ့အစည်းများအတွက်မျိုးနယ်လိုက်ရုံးခန်းများရရှိအောင်ကူညီပေးပါရ။သောတရားမဝင်ဒိုင်ရှင်မဲ့နှင်းရင်များဖယ်ရှားပေးပါရန်ဒေသသာအပြတ်အပ်ပါတယ
်ဒေသတွင်းမှာဆင်းရဲနှိမ်ကြပြီးတော့ဖွံ့ဖြိုးတိုးတက်မှုအနေဆုံးအဆင့်ထိရောက်ခဲ့ရတဲ့အတွက်လည်းတိုင်းပြည်ရဲ့တိုးတက်ရေးအတွက်ရှေ့ဆက်ဆောင်ရွက်ရမယ့်စိန်ခေါ်မှုတွေရှိနေတဲ့အတွက်အားလုံးဝိုင်းဝန်းကူညီပေးကြဖို့နဲ့တိုင်းပြည်မှာပြည်သူလူထုကအုပ်ချုပ်ရမယ့်ဒီမိုကရေစီစနစ်တရက်ထူထောင်နိုင်မှုအရေးပြည်သူလူထုကနိုင်ငံအတွက်တာဝန်တရက်အနေနဲ့ပူးပေါင်းပါဝင်ကြပါလို့ဒေါက်ဆန်းစုကြည်ကအလေးနက်ထားတိုက်တွန်းပြောကြားခဲ့ပါတယ
်တကယ်ပဲကျမတို့ရဲ့ပြည်သူလူထုပင်ပင်ပန်းပန်းနဲ့လုပ်နေရတဲ့ပြည်သူလူထုရဲ့စိတ်ထဲမှာဘယ်လိုမြောက်မှန်းချက်တွေရှိလဲဘယ်လိုများလက်တွေ့ကြကြကျမတို့နိုင်ငံပို့ပြီးတော့ကောင်းအောင်လို့ပြောင်းလဲနိုင်မယ်ဆိုတဲ့အကြံကောင်းညံကောင်းတွေကရှိတယ်ဆိုတာကျမတို့သိချင်ပါတယ်ကျမတို့နိုင်ငံဟာဆိုရင်ကမ္ဘာပေါ်မှာဖွံ့ဖြိုးမှုအနှိမ့်ဆုံးနိုင်ငံတွေထဲမှာပါနေပါတယ်ကျမတို့ရဲ့ဒေသမှာဆိုရင်လည်းအဆင်ပြေဆုံးဖွံ့ဖြိုးမှုအနည်းပါဆုံးနိုင်ငံဖြစ်နေပါတယ်ဒါရီကိုပြန်ပြီးတော့ပြုပြင်ဖို့ဆိုတာလွယ်တဲ့ကိစ္စမဟုတ်ပါဘူးဒါရီကျမကယုံကြည်မှုရှိတယ်ကျမတို့ပြည်သူတွေအားလုံးပါမယ်ဆိုလို့ရှိရင်ကျမတို့မအောင်မြင်စရာအကြောင်းမရှိဘူး
ရွေးကောက်ပွဲကာလအနှေးရင်လှုပ်သားတွေရဲ့အင်တိုင်းအားတိုင်းမဲဆွယ်စီယုံမှုကြောင့်ပြည်သူလူထုအများစုရဲ့စိတ်ဝင်စားမှုကိုရခဲ့တာကြောင့်အောင်မြင်ခဲ့တယ်လို့ရန်ကုန်တိုင်းသင်္ကန်းညွန့်မြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်ကိုစိုးမိုးမြင့်ကလည်းဆိုပါတယ
်ကတိလဲသလိုပဲကျွန်တော်တို့သင်္ကန်းတိုင်းကအရှိကြီးပဲဘာပြောလဲလူစိတ်ဝင်စားမှုပိုရှိရဲ့ဗျအဲ့ဒီကံမြန်ကားနဲ့သွားတဲ့တော်တက်တဲ့အောင်ပိုထျောက်တယ်လို့ပဲပြောရမှာလို့ဖြစ်နေပြီတွေ့ကြညာလေဗျာဒီလားအားလုံးကလေဟိုကျောင်းဆန်းစုကြည်ကိုနှီးကပ်တွေ့ရမယ်ပြီးတော့ဒီလိုပွဲချုပ်တက်ရမယ်ဂုံပြူလက်ခံရမယ်ဆိုတော့ဆိုင်ကားသမားတွေအားလုံးဒီပါလေဒီလိုမျိုးတွားကျင်ကြတယ်ဒါကတော့တူတူကိုကိုပေါ့နော
်ရန်ကုန်တိုင်းအတွင်းကအနှင်းရင်လှုပ်သားဆိုင်ကားဆရာတွေကိုတမျိုးနယ်ကို၅ဦးစီမဲနိုင်ပြီးတော့တွေ့ဆုံခဲ့ကြတာဖြစ်ပါတယ်ရွေးကောက်ပွဲမှာအစိုးရဖွဲ့စည်းနိုင်တဲ့အထိမဲအပြတ်သက်အနိုင်ရကြောင်းမဲရလတ်တွေထုတ်ပြန်ခဲ့တော့ကလည်းမဲဆွယ်စီုံပေးခဲ့ကြတဲ့အနှင်းရင်လှုပ်သားကြီးတွေစီကိုဒေါံဆန်းစုကြည်ကကိတ်မုတ်လက်ဆောင်နဲ့ပြပို့ခဲ့ပါသေးတယ်ဒီတွေ့ဆုံပွဲကိုတော့အဖွဲ့ချုပ်ရဲ့နာယကဥတင်ဦးဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဗဟိုလုံးမှုဆောင်နေလဲတက်ရောက်ခဲ့ကြပါတယ်ရှင
်2016ခုနှစ်သစ်မှာနော်ဒီပါတီဦးဆောင်တဲ့ဆိုရသည့်တက်လာတော့မှာဖြစ်ပြီးအပြောင်းလဲတွေပိုဖြစ်လာတော့မယ်လို့အများကမျှော်လင့်ထားကြပါတယ်ဘယ်လိုကဏ္ဍမျိုးမှာအထီးရောက်ဆုံးအမြင်သာဆုံးနဲ့လူလူအတွေ့တိုင်းရိုက်အကျိုးရှိတဲ့အပြောင်းလဲတွေဖြစ်လာမယ်လို့ကျွန်တော်တို့ VOA သောတာရှင်တွေကယူဆပါတယ်လေ2015ခုနှစ်အတွက်နောက်ဆုံးစနေဖြစ်တဲ့အခုလာမယ့်စနေနေ့ညတိုင်းရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်
VOA ဖုန်းနံပါတ်က1-239-382-999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။နောက်လနာကြီးကြမှာထုတ်လွှင့်မဲ့စနေနေ့ညတိုက်ရိုက်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအချိန်မီဆက်သွယ်ကြဘာလို့ထမှန်ဖိတ်ခေါ်ပါတယ်။အခုတော့ Christmas နဲ့နှစ်သစ်ကူးကာလအတွက်တော်ရရှင်တွေကိုတေးသချင်းတစ်ပုဒ်နဲ့ဖြောပြပေးခြင်းပါတယ်။အဆိုတော့ခင်ဝန်တီဆိုတဲ့ဒီဇင်ဘာသချင်းကိုနားဆင်ကြပါရှင်။
Something new day ma December ye yenam ya le ba la le the song to pian me the song to pian me the song to pian me the song
Christmas နဲ့နေသကူခသမယမှာတော်ရရှင်တွေရှင်လန်းချမ်းမြေကြပါစေလို့ VOA ဝိုင်းတော်သားတွေကလည်းဆုတောင်းပေးလိုက်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုရင်နိုင်ကကြေညာပေးမှာဖြစ်ပါတယ
်။ Syria နိုင်ငံ Damascus မြို့အရှေ့ပိုင်းမှာဖြစ်ပွားခဲ့တဲ့လေကြောင်းတိုက်ခိုက်မှုအတွင်း Syria နိုင်ငံကအင်အားအကောင်ဆုံးသဘုံအဖွဲ့ခေါင်းဆောင်ထိဆုံးသွားခဲ့ပါတယ်။ Islam Temple ကိုတီထောင်သူ Zaran Alush ဟာ Ghouta မြို့အရှိတ်ချမ်းမှာရှိတဲ့သူတို့အဖွဲ့ရဲ့ဌာနချုပ်ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့လေကြောင်းထိုးစစ်တွေအတွင်းထိဆုံးသွားခဲ့တာဖြစ်တယ်လို့ Syria သဘုံအဖွဲ့တွေနဲ့အစိုးရကတောက်ကြနေမှာကြေညာပါတယ်။ Christmas အားလည်းရဲ့အဖြစ်မိသားစုနဲ့တူ Hawaii ကျွန်းမှာရောက်နေတဲ့သမ္မတ Barack Obama ဟာ Marine တပ်ဖွဲ့ Tuscan တစ်ခုကိုလည်းတွားရောက်ခဲ့ပါတယ်။ Hawaii ကျွန်းကခနီအိုဟေးမရင်းတပ်ခန်းကိုနှစ်စဉ်သွားနေကြတဲ့အရောက်သွားချိန်မှာအာဖဂန်နစ္စတန်နိုင်ငံဘာဂရန်လီဒါစ်ခန်းအပြင်ဘက်မှာပြီးခဲ့တဲ့တင်ပတ်အထေကံဘုံခွဲတိုက်ခိုက်မှုကြောင့်တည်ဆုံသွားခဲ့တဲ့အမေရိကန်လီဒါတပ်ဖွဲ့ဝင်6ဦးအကြောင်းကိုလည်းမစ္စတာအိုဘားမားကပြောကြားသွားခဲ့ပါတယ်။အီရန်နိုင်ငံမှာရပ်ပေါင်း9ကျော်အကျဉ်းချခံနေရတဲ့ Washington Post တရင်တော့ Jason Rezaian ကိုသူ့မိခင်နဲ့ဇနီးတို့ကတောက်ကြနေ Christmas နေ့ကနိုင်တော်ကြထောင်ဝင်စာတွေ့ခွင့်ရခဲ့ပါတယ်။ event ကျင်းထောင်ကိုထောင်ဝင်စာတွေ့ခွင့်ရဖို့အတွက်တရားရုံးကနေခွင့်ပြုချက်ရဖို့အချိန်မောင်းများစွာကြိုးပမ်းခဲ့ရတာဖြစ်တယ်လို့လည်းသူ့ရဲ့မိခင်ကပြောပါတယ်။ကချင်ပြည်နယ်ဖားကန့်ကျောက်စိမ်းတွင်းမှာတော့တောက်ချာနေကနောက်ထပ်မီးရေစာပုံပြိုကျမှုဖြစ်ပွားခဲ့ပြီးတော့ဒါဇင်နဲ့ချီတဲ့လူတွေပျောက်ဆုံးနေစေဖြစ်ပါတယ်။ပြီးခဲ့တဲ့လကအလားတူမီးစာပုံပြိုကျခဲ့တဲ့နေရာမှာပဲအခုဖြစ်ရဖြစ်ပွားခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံအရှေ့ပိုင်းရှန်တောင်ပြည်နယ်ကမိုင်းတွင်းတစ်ခုပြိုကျမှုအတွင်းမှာပိတ်မိနေတဲ့အလုသမား17ယောက်ကိုကယ်ဆယ်ရေးလုပ်သားတွေကဆွဲထုတ်ပေးနိုင်တယ်လို့အခြားအလုသမား18ယောက်ပိတ်မိနေတဲ့နေရာကိုလည်းတွေ့ထားပြီလို့တရုတ်စိုးရပိုင်းသတင်းဌာနကဒီကနေ့မှပြောလိုက်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုရင်နိုင်ကြေညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရေမူကမှစုမှုန်ဖြစ်ပြီးစိုက်ဘာဆိုင်ရာအင်ဂျင်နီယာကတော့ Guides Finance ဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲနဲ့9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line to meter 24 25 30နဲ့50နဲ့ line line meter 190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ကျွန်မရှားပါပါ
This program has come to you from the Voice of America, Washington.